မြန်မာနိုင်ငံမှာ2021ခုနှစ်နှစ်ဆကနေအခုချိန်ထိနေရွှန့်ခွာထွက်ပြေးရသူ32,000ကျော်ရှိနေပြီဖြစ်ပြီးအများစုဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနေအိမ်တွေကနေထွက်ပြေးရသူတွေဖြစ်ကြောင်းကုလသမဂ္ဂကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ On Myanmar, our team on the ground tells us that more than 121,000 people have been internally displaced.Due to armed conflict and insecurity in
မြန်မာနိုင်ငံထဲမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့ရဲ့ပြောကြားချက်အရနိုင်ငံတွင်းဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပြင်နေအိမ်တွေမှာမနေရကြတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက2021ခုနှစ်အစကနေခုချိန်ထိဆိုလူပေါင်း132,000ကျော်နေပြီလို့သိရကြောင်းနဲ့အများစုဟာ February 1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာထွက်ပြေးကြရတာဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကပြောသွားတာပါစစ်တပ်နဲ့ကင်းနီပြည်သူကာကွယ်ရေးတပ်ဖွဲ့ KPDF တို့ကြားဒီသတင်းပတ်အစောပိုင်းမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားခဲ့တဲ့နောက်ပိုင်းကယားပြည်နယ်ထဲမှာဒေသခံ38,000လောက်နေရွှန့်ခွာထွက်ပြေးကြရတယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မကြာခင်သတင်းပတ်တွေအတွင်းစစ်ရှောင်းနောက်ထပ်ထောင်နဲ့ချီရှိလာနေတယ်လို့လည်းပြောပါတယ်။ဒါအပြင်ချင်းပြည်နယ်ထဲမှာလဲထောင်နဲ့ချီတဲ့ဒေသခံတွေဟာပြီးခဲ့တဲ့သတင်းပတ်ကစပြီးနေအိမ်တွေမှာမနေရဲပဲတောတောင်တွေထဲကိုထွက်ပြေးပုန်းရှောင်နေရကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆန့်ခွာထွက်ပြေးရသူတသန်းလောက်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကဒီနှစ်အစပိုင်းမှာပြောကြားထားတာဖြစ်ပြီးအခုတော့နောက်ထပ်တိုးလာတဲ့ဒီဒုက္ခတွေတွေအတွက်ပါထပ်ပြီးလိုအပ်နေကြောင်းနဲ့ဒီဒုက္ခတွေကိုကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေအကူအညီပေးရမှာအနောက်ရှေ့မှရှိပဲအန်ဒီယကင်းကင်းနဲ့ပေးနိုင်အောင်သက်ဆိုင်ရအဖွဲ့အားလုံးကလည်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။